အီရန်တာမူကဆမ်ဆိုလီမနီကိုအမေရိကန်ကဝေထင်းဒရုန်းယာဉ်ကနေဒုံးကျည်နဲ့ပစ်ပြီးလှုပ်ကြံတဲ့ဒီနေ့ထဲမှာပဲရီမင်ကအီရန်ထိပ်တန်းတမူတူကိုလည်းလှုပ်ကြံမှုစူးစမ်းခဲ့ပြီးမြဲမအောင်မြင်ခဲ့ဘူးလို့အမေရိကန်သတင်းမီဒီယာတွေကထုတ်လင့်ဖော်ပြနေကြပါတယ်ဒီသတင်းကို The Washington Post သတင်းစာကအရင်ဆုံးဖော်ပြတာဖြစ်ပြီးပြီးခဲ့တဲ့သတင်းဘက်ကဆိုလီမနီကိုလှုပ်ကြံတက်ဖြတ်ခဲ့တဲ့စစ်စင်ရေးဟာဘိုးဘီကျယ်ပြန့်တဲ့ပမာဏနဲ့လှုပ်ဖို့ရည်ရွယ်ခဲ့တယ်ဆိုတာဒီအချက်ကပြနေပါတယ်ရီမမာအမေရိကန်ကပြတ်မှတ်ထားခဲ့သူဟာအီရန်ကုတ်စ်အထူးတပ်ဖွဲ့ရဲ့အဓိကတမူတူဖြစ်သူအဗ်ဒူရီဇာရှာလာဖြစ်တယ်ဆိုတာအမိမဖော်တဲ့အမေရိကန်တာဝန်ရှိသူတွေကိုကိုးကားပြီးအမေရိကန်သတင်းဌာနတွေကတင်ပြနေကြပါတယ်ဒီစစ်စင်ရေးနဲ့ပတ်သက်လို့နောက်ထပ်အသေးစိတ်တွေကိုတော့သတင်းရင်းမြစ်တွေကမပြောပါဘူးဒီသတင်းနဲ့ပတ်သက်ပြီးပြောဆိုဖို့ပန်တဂွန်စစ်ဌာနချုပ်ကလည်းညင်ပါတယ်ဇန်နဝါရီလ2ရက်နေ့ကရီမမာလီချောင်းကတိုက်ခိုက်တဲ့သတင်းကိုကျွန်တော်တို့တွေ့ပါတယ်ရီမင်ဟာအကြမ်းဖက်ဝါဒီတွေနဲ့အမေရိကန်ပြည်ထောင်စုရဲ့ရန်သူတွေဘေးရန်မရှိဘဲခိုးလုံလှုပ်ရှားနေတဲ့နေရာဖြစ်တတ်မှတ်ထားတာကြားပါပြီဒေသတွင်းမှာလှုပ်တဲ့ဆိုတဲ့စစ်စင်ရေးတွေနဲ့ပတ်သက်ပြီးကာကွယ်ရေးဌာနအနေနဲ့ဆွေးနွေးပြောဆိုမှုမလုပ်ပါဘူးလို့ပန်တဂွန်စစ်ဌာနချုပ်ပြောခွင့်ရရေရက်ဒုတိယဗိုလ်မှူးကြီးရီဘက်ကာရက်ဘရစ်ကပြောပါတယ်သမ္မတထရမ်ကတော့ဆိုလီမနီဟာဘက်ကရက်ကအမေရိကန်တန်ယုံကိုဖောက်ခွဲဖို့စီစဉ်နေခဲ့တာလို့ကြားသာပြီးနေကပြောပါတယ်